မင်းတမျိုးကထပ်ပြေးလာရတဲ့စစ်ပေးဒုက္ခသည်တွေစီပေးပို့တဲ့ရိတ်ခါလမ်းကြောင်းကိုအာဏာပိုင်တွေကပိတ်ဆို့သိမ်းဆည်းနေတာကြောင့်တောတောင်တွေပဲခိုလုံနေရတဲ့ဒုက္ခသည်တွေအတွက်တောက်ရည်တန်းနဲ့အရေးပေါ်အကူအညီတွေရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီအခက်အခဲတွေကိုကြော်လွှားပြီးအရေးပေါ်စားနယ်ရိတ်ခါမိုးကာတွေပေးပို့နိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့ကယ်ဆယ်ရေးအဖွဲ့တချို့နဲ့ဒုက္ခသည်တွေကတောင်းဆိုနေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်။မင်းနိုင်မြို့မှာစစ်ကောင်စီတပ်တွေကလုံခြုံရေးတိုးချပြီးနိုင်ငံစိုးမိုးရေးလှုပ်ဆောင်လာတာကြောင့်ဒေသခံတွေဟာနှိစက်ရအရက်လေးနေတာကကျေးရွာတွေစီစစ်ဘေးရှောင်နေကြရတာပါ။စစ်ကောင်စီတွေကလူအနည်းစုကသာအနည်းဝန်းကျင်ကျေးရွာတွေကလက်ခံကျေစုနိုင်ပေမဲ့အများစုကတော့တောတောင်တွေထဲရွက်ပြင်ထိုးပြီးဖြစ်တယ်လို့ပုံခွန်နေရပါတယ်။ဒီကြားရဲ့အစားနဲ့အိတ်ကတည်ယူတဲ့မင်းနဲ့မြို့မြောက်ဖက်မြို့အဝင်လမ်းစုံလမ်းကွာကိုစစ်တပ်ကဖိတ်ဆို့ထားတာကြောင့်အရေးပေါ်အကူအညီတွေပို့ပြီးလိုအပ်လာနေတယ်လို့မင်းတပ်ကစစ်သေးဆောင်ကိုဂျိုးဆက်မန်းကပြောပါတယ
်အခုဒီမင်းတပ်ရဲ့မြောက်ဖက်ချမ်းပေါ်တော့အဲ့မှာကတော့အဝင်လမ်းကိုလည်းဖိတ်ထားတာရှိတယ်ပြီးခါတော့လမ်းစုံဖြတ်တဲ့နေရာပေါ်တော့ကျွန်တော်တို့ရင်ဒီလမ်းစုံမဖြတ်ရင်ပြန်တော့တော်လို့မရဘူးလမ်းစုံဒီလိုရိတ်ခါလမ်းကြောင်းမှာလည်းတဆွဲထားတာရှိတယ်ကျေကတဲ့ကိုလမ်းကြောင်းတွေပြက်နေတော့ကျွန်တော်တို့အဲရလေးအခက်အခဲရှိတယ်ဗျ။အခက်အခဲကတော့အစားတောက်ရှိနေ၊နေစရာလိုအပ်နေ၊အစေးဝါကတော့လိုအပ်တယ်ဆန်းနေတယ်ဒါပေမဲ့အဲ့ထက်ကအနည်းငယ်လေးလိုအပ်တယ်အခုဒီမှာကရာသီကမိုးတောက်ဆောက်ရနေတော့လေ။အနည်းငယ်ကမှမိုးကလည်းမျိုးနေပေါ့နော်အဲ့ဟာမျိုးကြီးပြေးနိုင်ရဲ့အဆင်ပြေတယ်။ပြီးတော့အာကျွန်တော်တို့ကပြေးသွားနေကြတဲ့အတွက်ကြောင့်ဒီစီရောတော့ရေကိုကြတော့ကြိုချက်ပြီးတော့တောက်ဖို့အချိန်လည်းမရှိဘူးဒီတိုင်းမှာတောက်ချတာဆိုတော့ဒီဘိုးတွင်းမှာဝန်ရှော့ဘိုးကျက်တွေဖြစ်လာဆိုင်နေပေါ့နော်ဆိုတော့အဲဒီတက်ဆေးပြားတွေကိုတော့အဲ့ဟာတွေတော့ခုလိုလိုဆယ်နဲ့ဒီလိုမှအဲ့ဟာတွေတော့လုံးဝမကျွန်တော်မြင်နေ
မင်းသားမှာဒေသခံပြည်သူကောက်ွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်လာခြင်းကစပြီးမင်းသားစစ်ဆောင်တွေကိုအရေးပေါ်ရိတ်ခါပေးပို့နေတဲ့မုံရမျိုးကပြည်သူ့မှပြည်သူတို့အစီအစဉ်တောင်းလွန်ကန်ကိုဝင်းစောခံကတော့စေဘေးဆောင်တွေကိုရိခါဖြတ်တောက်နေတဲ့ကိစ္စအပေါ်နိုင်ငံတကာအတိုင်းဝိုင်းကအကူအညီဖြည့်ဆင်းပေးဖို့တောင်းဆိုလိုက်ပါတယ
်။မင်းတပ်ကိုသွားမဲ့လမ်းကြောင်းဖန်လို့များကိုဖိတ်ဆို့ပြီးတော့မှဒီအခြေခံစားပောက်ကုန်ဖြစ်တဲ့စံစီစီဝါကလေးသူငယ်တွေအမျိုးသမီးတွေအတွက်အငွေတွေစတဲ့ကုန်ကယ်ရေးဆိုင်ရာပစ္စည်းတွေကိုပို့ဆောင်နေတဲ့နေရာမှာစံစီမှုတွေဖြည့်ဆင်းမှုတွေစိတ်ဆဲမှုတွေနဲ့တူအဲဒီလိုမျိုးပို့ဆောင်မှုတွေဘလို့မှဒါမဖြစ်နိုင်တဲ့အနေအထားမျိုးဖြစ်တယ်။ဟိုကမင်းတပ်မှာရှိနေတဲ့အဲဒီလူလူဟာဒီခုရာသီဥတုရှိနေရရောအထူးစစ်ဆင်းနေတဲ့အနေအထားမှာအခက်အခဲများစွာကြုံတွေ့နေရတဲ့အတွက်ကျွန်တော်တို့အတိတ်ကဒီစံစီရဲ့စီးဝါးရဲ့ကိုကျွန်တော်တို့အမြန်ဆုံးပို့ပြီးလို့လိုအပ်နေတဲ့အနေအထားမှာကျွန်တော်တို့ရှိပါတယ်။အဲဒီအတွက်နိုင်ငံတကာအနေနဲ့လည်းပါဝင်ပြီးတော့မှကျွန်တော်မင်းတပ်ဒီလူလူကိုကူညီပေးရတာကျွန်တော်အနေနဲ့လည်းမေတ္တာရပ်ဆန့်နေပါတယ
်။မင်းတပ်အပါအဝင်ချင်းပြည်နယ်ဒေသတချို့မှာဒီရင်းစကြောင်ဒုက္ခသည်တွေခုလုံနေမဲ့ IDV ဒုက္ခသည်စခန်းကြီးတတ်မှတ်ထားတာရှိပေမဲ့စစ်တပ်ကလိုက်လံရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာနေရာအတိတ်ကြမရှိပဲမကြာခဏရွှေ့ပြောင်းနေရတယ်လို့ကိုဂျိုးဇက်မန်းကပြောပါတယ
်။ဒီရွာတွေမှာတော့ IDV ကဲကိုကျွန်တော်တို့တရားဝင်ဖွဲ့တော်ဖွဲ့ထားပေမဲ့အဲ့နေရာတွေလည်းသူတို့ကလက်နေချင်းနဲ့စောထားတာရှိတယ်ပေါ့။အဲ့အကြောင်းက IDV ကဲဆိုရင်လည်းစိတ်မချရအောင်မလုံခြုံမှုဆိုတဲ့အနေအထားမှာရှိနေတော့အဲဒီလူထုတွေကမနေရကြအောင်အနေရရောက်ပြီဆိုရင်တို့ကကြေးကြလို့ဆိုတော့တောထဲမှာနေတဲ့အားလုံးမျိုးတွေရှိတယ်ပေါ့နော်ပြီးတော့ဒီရွာရဲ့ဘေးနားတွေဒီချောင်းထဲတွေမှာတို့ကဒီတလပတ်တဲထုံးရခါကျမှမနေရလည်းရှိတယ်ပေါ့နော်ပြီးတော့ကျွန်တော်စစ်ပေးချောင်းတွေနဲ့တောထဲမှာပဲမွေးတဲ့ဟာလည်းရှိတယ်ဒီမိုးရွာထဲမှာဒီရတားလေးတုံးလေးရတားကလေးလေးနဲ့ဒီမိုးရွာထဲမှာပြေးပြီးတော့ကလေးအဲ့လိုမျိုးဆုံးရှုံးသွားတယ်အသက်ဆုံးရှုံးသွားတယ်ဟာလည်းရှိတယ်
ဒေသခံတွေကတော့မိမိနေအိမ်ကိုပြန်ရမယ့်ရက်ကိုမျှော်လင့်နေပေမဲ့ဘယ်နေလဲဆိုတာမသိနိုင်သေးဘူးလို့ကိုဂျိုးဆက်မန်းကရှင်းပြပါတယ
်။လူတိုင်းကကိုယ့်အိမ်ကိုပြန်ပြီးတော့အဆေးပြန်နေချင်တာပေါ့ကွာ။ဒါကတော့ဒီမှာစစ်တေးချောင်းတဲ့လူအလုံးကအမြဲတမ်းညှိတွားပြီးတော့ပြောတဲ့စကားပါပဲ။ဒါပေမဲ့အဲ့ဒီအချိန်ကိုပြန်ရောက်ဖို့ဆိုတော့အကျွန်တော်အချိန်ကြာလာဘယ်လောက်ထိကြာဦးမလဲ၊ပါရရင်ဆိုင်ရဦးမလဲကျွန်တော်မသိနိုင်သေးဘူးပေါ့နော်။
ကျင်းပြည်နယ်မှာမင်းတပ်မျိုးဟာစစ်ကောင်စီတပ်တွေကိုအကြိမ်ပေါင်းများစွာခုခံတွန်းလှန်နေတဲ့ဒေသတွေပြီးအခုနောက်ပိုင်းချန်တလန်မြို့ဘက်မှာပါဒေသခံပြည်သူကာကွယ်ရေးတပ်ရဲ့ခုခံမှုကြောင့်တိုက်ပွဲတွေဆက်ဖြစ်လာပါတယ်ခင်ဗျာ။